RS ကူးစက်မှာစိုးရိမ်မှုကြောင့်ခီးသွလာမှုကိုတားမြစ်တာအပါဝင်ကန့်သက်ချက်တွေထုတ်ပြန်ထားတဲ့အာဆီယံနိုင်ငံတွေအနေနဲ့ကန့်သက်ချက်တွေကိုလျှော့ပေါ့ပေးပြီးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့တရုတ်ထိပ်တန်းတန်တမန်တွေကတိုက်တွန်းလိုက်ပါတယ်ဗိုင်းရပ်စ်အန္တရာယ်အတွက်လိုအပ်တာထက်အစိုးရိမ်မလွန်ကဲကြဖို့ကိုလည်းတရုတ်နိုင်ငံရေးဝန်ကြီးကလာအိုမှာကျင်းပတဲ့အာဆီယံနိုင်ငံရေးဝန်ကြီးတွေရဲ့အထူးစည်းဝေးပွဲမှာပြောဆိုလိုက်တာပါအပြည့်စုံကိုတော့ Writers နဲ့ AV သတင်းတွေပေါ်အခြေခံပြီးကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုစိုးရိမ်မှုကြောင့်တရုတ်နိုင်ငံနဲ့ခီးသွွာလာမှုတွေကိုတားမြစ်တာတွေလေရင်ခီးစင်တွေဖျက်ရတာတွေလို့ကန့်သက်ချက်တွေရှိနေကြမှာပဲအာဆီယံအသင်းဝင်နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရဖို့တရုတ်နိုင်ငံကကြိုးပမ်းနေတာပါစီဝဲချင်းပါတဲ့ကြာသာပတေးနေ့မှာပဲကူးစက်ခံရသူ35ယောက်ထက်မနည်းရှိနေတဲ့ထိုင်းနိုင်ငံကမလူအဖက်တရုတ်နိုင်ငံကိုခီးမသွားကြဖို့နဲ့ရောက်နေသူတွေကိုလည်းပြန်လာကြဖို့တိုက်တွန်းထားပြီးတရုတ်နိုင်ငံသွားမဲ့လေရင်ခီးစင်တွေကိုထပ်မံကန့်သတ်မဲ့သဘောထားမျိုးလဲပြောဆိုထားပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကတော့အစိုးရလွန်ခဲ့တာဗိုင်းရပ်စ်အန္တရာယ်ထက်ပိုကျောက်စရာကောင်းတဲ့အကြောင်းလာအိုနိုင်ငံဗီယက်ကျင်းမြို့တော်ကတရုတ်နဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးမှာသတိပေးသွားတာပါ။
疫情使中国与东盟国家之间的经济合作
较低下个 virus 波的波较下降的了容积国产木个学的单薄细胞的有个国产木个第二年个细胞也够提价降提价那边没啊干单的压抑老大匹马吧有个国产木叫第二年个那阿西安那个那家细胞也不往上业目的嘛嘞提价降提价那嘛嘞他们没嘞提价目的够较乱那嘛匹的了第二年个那细胞也下嘞先后的阿高那的了看那一嘞阿高嘛嘞ဒီအတွက်လည်းရေရှည်မှာအပေါင်းလက္ခဏာဆောင်တဲ့ကြိုတင်ခမချက်တွေမှာတော့ထိခိုက်မှာမဟုတ်ပါဘူး
။ကြာသာပတေးနေ့ထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရအာဆီယံ10နိုင်ငံထဲမှာဗိုင်းရပ်စ်ပိုးကူးစက်သူစင်ကာပူနိုင်ငံမှာ84ယောက်၊ထိုင်းနိုင်ငံမှာ35ယောက်၊မလေးရှားမှာ22ယောက်၊ဗီယက်နမ်မှာ16ယောက်၊ဖိလစ်ပိုင်မှာ3ယောက်၊ကမ္ဘောဒီးယားမှာ1ယောက်ရှိပါတယ်။မြန်မာ၊လာအို၊အင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတွေကတော့ကူးစက်သူမရှိသေးတဲ့အကြောင်းပြောဆိုထားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်သူ80ကျော်နဲ့အရှေ့တောင်အရှေ့နိုင်ငံတွေထဲကူးစက်မှုအများဆုံးကြုံရတဲ့စင်ကာပူနိုင်ငံကတရုတ်ခီးသွွားတွေကိုတားမြစ်ထားတဲ့အတွက်ရှော့ပေါ့ပေးဖို့လဲတရုတ်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်။ဗိုင်းရပ်စ်အနေနဲ့ကြုံရပေမဲ့စီးပွားရေးအတွက်အခွင့်အလမ်းကောင်းတွေရှိနေစေဖြစ်တဲ့အကြောင်းလဲပြောဆိုထားတာပါ။
疫情在带来严峻挑战的同时，
有个故事木匠起码的辛苦木的呢，就阿边面 C Y 呢，龙岗的这个来上进了吧嘞。今年还属于阿西安呢，丢两个家，这几天 C Y 也不光上月也，你等你来批吧嘞。伊来穿的古代洋鞋呢，木板为白切森林呢，工作衣的嘛，不光上月木的阿刚昂露来嘛嘞。朱德平，体改木的就阿的眼山呢，拉萨龙岗的对，这几天 C Y 嘛，阿德朗生命比过年白露来也吧嘞。
ဟူပေပြည်နယ်မြို့တော်ဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့တဲ့ဗိုင်းရပ်စ်ပိုးကြောင့်အခုအခါလူပေါင်း2000ကျော်သေဆုံးပြီးတောင်းနဲ့ချီကူးစက်နေပေမဲ့အများစုကတော့တရုတ်နိုင်ငံထဲမှာဖြစ်ပါတယ်။မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်လည်းတက်ရောက်ခဲ့တဲ့အစည်းအဝေးအတွင်းအခုအခါ COVID-19 လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်အမည်ပေးထားတဲ့ရောဂါကြောင့်ထိခိုက်သေဆုံးမှုတွေကြုံနေရတဲ့အပေါ်မှာတော့အင်ရှင်လာအိုနိုင်ငံကနိုင်ငံခြားရေးဝန်ကြီးကဝန်ထမ်းစကားပြောဆိုသွားတာပါ
။ I would like to extend my heartfelt sympathy and condolences to the government and the people of China.
COVID-19 ရောဂါကြောင့်အသက်တွေဆုံးရှုံးကြရတဲ့အပေါ်စိတ်နှလုံးထိခိုက်မိကြောင်းတရုတ်ဆိုးရနဲ့တရုတ်ပြည်သူတွေကိုပြောကြားလိုပါတယ်။တရုတ်ဆိုးရရဲ့ဦးဆောင်နိုင်စွမ်းနဲ့တရုတ်ပြည်သူတွေရဲ့ခိုင်မာတဲ့ရည်တည်ချက်တွေကြောင့်စိန်ခေါ်မှုတွေကိုပြေဝါနဲ့ထိထိရောက်ရောက်ကျော်လွှားနိုင်မယ်လို့လည်းယုံကြည်ပါတယ်။
အာဆီယံခေါင်းဆောင်တွေကတော့ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုအသင်းဝင်နိုင်ငံတွေကြားမှာသာမကတရုတ်နိုင်ငံ WHO တို့ကပါအသိပေးနေတဲ့လုပ်ငန်းတွေကိုတိုးမြှင့်ဖို့သဘောတူထားကြတာပါ။အချိန်နဲ့မှာပဲအာဆီယံနိုင်ငံတွေကိုဝင်ရောက်ရလမ်းကြောင်းတွေနေဆက်တွေမှာကျန်းမာရေးအတွက်ထိထိရောက်ရောက်စစ်ဆေးနိုင်မဲ့စံချိန်စံညွန့်နဲ့ကန့်ညီတဲ့အစီအမံတွေပူးပေါင်းဆောင်ရွက်မှုတွေလိုအပ်နေတာတွေကိုလည်းအထူးစီအဝေးတက်ရောက်လာတဲ့အသင်းဝင်နိုင်ငံတွေကအလေးထားထောက်ပြသွားကြပါတယ်ခင်ဗျာ။